ရခိုင်ပြည်မောင်းတော့မြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်တာတွေပြန်လည်မြင့်တက်လာနေတာကြောင့်ဒေသခံတိုင်းရင်းသားတွေဟာလုံခြုံရေးအတွက်စိုးရိမ်ထိတ်လန့်နေကြပြီးဘူးသီးတောင်နဲ့မောင်းတော့မြို့ကိုထပ်မံတိတ်ဆောင်လာနေကြပါတယ်။တိတ်ဆောင်သူတွေဟာဘူးသီးတောင်မြို့ကိုအဓိကဥတီသွားရောက်နေသလိုလမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်မလာရောက်နိုင်သူတွေလက်ရှိတဲ့အကြောင်းသုံးသပ်ကြပါတယ်။ဘူးသီးတောင်မောင်းတော့ဘက်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီလ7ရက်နေ့ကစတင်ပြီးမောင်းတော်ဒေတာမှာအကြမ်းဖက်တိုက်ခိုက်တာတွေအရှိန်မြင့်တက်လာတဲ့နောက်ပြိပခဖြစ်ပွားရာဒေတာကတိုင်းရင်းသားတွေဟာဒီရက်ပိုင်းတွေအတွင်းမှာဘူးသီးတောင်နဲ့မောင်းတော်မြို့တွေကိုတင်းရှောင်လာကြပါတယ်လက်တလောဘူးသီးတောင်မြို့ပေါ်ကိုတင်းရှောင်လာသူတွေရဲ့အခြေအနေကိုကိုကြီးကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ဘူးသီးတောင်မြို့ကဦးတန်းနိုင်ကအခုလိုပြောပါတယ
်ဒုက္ခတွေကကျွန်တော်တို့ဒီမှာတရားကြောတဲ့တရားကြောရှိနေကျွန်တော်တို့ဒီမှာအရင်တခါကျွန်တော်တို့ဒီဆေလာပိုက်ဆေးသုံးရနေကလာတဲ့ဒုက္ခတွေလက်ကျလက်ရှိတယ်အခုထဲပြီးတော့တူလာတယ်အဲဒါအရင်ကတော့ကျွန်တော်တို့သုံးစီကျော်ရှိတယ်အခု80ကျော်လောက်ဟိုထဲတူလာတယ်ဗျာအဲအဒီကနှစ်ဖက်ရှိနေတဲ့ဆေးကြောက်ထွက်ပြလာရတယ်သူတို့ကအဲ့ဒီနေမြေမှာတနေ့တနေ့ကဆေးနဲ့ကျနေရတယ်သူတို့စားဝတ်နေရင်းကလည်းအခက်အခဲကြတယ်ဘာဖြစ်လို့ဒီမှာတကယ်ချာမတည်ပါရတဲ့သူတွေဖြစ်တယ်စားဝတ်ဒီကလေးအခက်ခဲဖြစ်နေလို့သူတို့ကဒီကိုကျွန်တော်တို့ဘူးဒီခန့်ကိုလာရတာဖြစ်ပါတယ
်ရောက်ရှိလာတဲ့တင်းဆောင်လာသူတွေဟာမောင်တော်မြို့နယ်မြောက်ပိုင်းဖားဝစ်ချောင်းရွာနဲ့အနီးနားရွာတွေကဖြစ်ပြီးလောလောဆယ်ဘူးဒီတောင်မြို့ကသူတမာယုံဘုန်းကြီးကျောင်းမှာနေရာချထားပါတယ်မောင်တော်မြို့ကအခြေအနေကိုတော့မောင်တော်မြို့ကအရေးပေါ်ကူညီထောက်ပံ့ရေးကော်မတီဥက္ကဋ္ဌဦးခမောင်တန်းကအခုလိုပြောပါတယ်အဲ
ဒုက္ခတွေကဟိုတနေ့ကတော့ဘူးဒီတောင်ဘက်ကို80ကျော်လောက်လူတွေအဲ့တမာကိုဘုန်းကြီးကျောင်းမှာရှင်းနေရပါတယ်ကျွန်တော်မောင်တော့မှာတော့စစ်တူလို့ရှိပါတယ်မောင်တော့ကိုလည်းသူတို့မျိုးပေါ်မှာလည်းစိုးရိမ်မှုတွေရှိနေပြန်ပါတယ်အဲဒါကြောင့်တခါလေးဘူးသူတွေဖက်ကိုပဲဆက်သွားကြတာများပါတယ်ကောလာဟလတွေကများတယ်အမျိုးမျိုးပေါ်ခဏနေရိုးရေးဆက်ကိုဝင်တော့မလို့လို့ဘင်္ဂလီတွေကပဲဆန္ဒပေါ်ထုတ်တော့မလို့လို့အဲလိုဘာသာဆက်မှုတွေများတဲ့အတွက်လူတွေကဟိုအပြည့်နဲ့ထိတ်လက်စိုးရိမ်နေကြတာလည်းရှိတယ်တို့ရနေနေတော့အဲ့လိုသိဆိုရတယ်တော့ရှိပါဘူး။ဟောဦးလောလောဆယ်ကတော့ကျွန်တော်ဆင်းနေနေဖြစ်တော်ပြီးနောက်ပိုင်းမှာတို့ဒီဖက်နဲ့ဟိုလမ်းပတ်ဆက်တွေကပြတ်တော့တော့တဲ့သဘောရှိတယ်။ကားတွေကတော့တော့တာမရှိသလောက်ပါပဲ။အဲ့တည်းဒီသားခံတွေကလာရှင်ပဲပဲဟိုအခက်အခဲတွေလည်းကြုံတွေ့နေရပါတယ
်။ဒီလအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့တွေနဲ့အကြမ်းဖက်သူတွေအကြတိုက်ခိုက်တာတွေပြင်းထန်လာချိန်မှာရခိုင်ပြည်နယ်မြောက်ပိုင်းကယာနဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးနေဆက်တချောင်းမှာလုံခြုံရေးတင်းကျပ်ထားတာကြောင့်ဖြတ်တန်းဖို့ခက်ခဲမှဖြစ်ကြောင်းဥက္ကမောင်တန်းကသုံးသပ်ပါတယ်
။ဟုတ်အကြမ်းဖက်အဖွဲ့တွေကကျွန်တော်တို့ဒီမောက်တော်မျိုးတွေမှာပဲရှိနေကြတော့သူတို့ဟိုစစ်စဲနိုးတဲ့ကာလမှာဟိုအပေါက်တွေကိုပိတ်ထားတာရှိတယ်အဲ့တော့ဘယ်ကနေထွက်ပြေးမှလဲသူတို့ဖက်ဖက်နဲ့အများကြီးပဲဝင်လာတဲ့တခြားမှာအဲ့ဘက်ကဟို BGF တို့ဘာလို့အကုန်တောင်းနေကြတာဘယ်ကိုထွက်ပြေးလို့အဲ့ဘက်ကိုရေးလို့ရမယ်သူတို့အဝင်ကမှာမဟုတ်ဘူးဆန္ဒရှင်တွေကလည်း
ကြာသာပြည်နေ့ကတော့မောင်တော်မြို့မြောက်ပိုင်းမြင်းလွတ်ရွာမှာဆရာဆရာမတွေနေထိုင်ရာအဆောင်တစ်ခုမီးရှို့ဖျက်ဆီးခံခဲ့ရကြောင်းနဲ့ဒီကနေ့မနက်မှာတော့ကြိမ်ချောင်းနဲ့လောင်းတုံလန်းရေကြော်တံတားမှာဘုံတလုံးထောင်ထားတာကိုရှင်းလင်းခဲ့ရကြောင်းဥက္ကမောင်တန်းကပြောပါတယ်။နိုင်ငံတကာသတင်းမီဒီယာတချို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလူ900လောက်တိတ်ရှောင်လာကြောင်းဖော်ပြတာတွေရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနေကြာဆောင်တက်တမှုတွေကိုမေးမြန်းရမှာတော့မြေပြင်မှာအမှန်တကယ်ဖြစ်ပွားတာမရှိကြောင်းပြန်လည်ဖြေကြားခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကဒီကနေ့သတင်းထုတ်ပြန်ပါတယ်။တဆက်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူ80ကျော်ကိုမြန်မာတပ်မတော်ကပြစ်ခတ်တပ်ဖြတ်တယ်ဆိုတဲ့ရိုက်တာသတင်းဌာနရဲ့ဖော်ပြချက်ကိုလည်းသတင်းထုတ်ပြန်ရေးကော်မတီကညှင်းဆိုထားပါတယ်။ဘူဒီတောင်မောင်တော်ဒေသတွင်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဖမ်းဆီးထားသူတွေကိုစစ်ဆေးရမှာဘင်္ဂလားဒေ့ရှ်နိုင်ငံကလာရောက်သူတွေနဲ့ဗလီစီယာတွေကဥဆောင်ခဲ့ကြောင်းထွက်ဆိုတယ်လို့လည်းသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကတော့လွတ်လပ်တဲ့သတင်းမီဒီယာတွေနဲ့စုံစမ်းရေးအဖွဲ့တွေကိုမောင်တော်ဒေသကိုတွားရောက်ခွင့်ပြုဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။